ိုင်းရင်းသားလူမျိုးပေါင်းစုံနေထိုင်တဲ့ကျွန်တော်တို့မြန်မာနိုင်ငံမှာနိုင်ငံသားဖြစ်ကြောင်းဖော်ပြဖို့အတွက်မှတ်ပုံတင်လို့ခေါ်တဲ့နိုင်ငံသားစစ်စေးကပ္ပားကအတော်အရေးပါတယ်ဆိုတာသောတာရှင်တွေအသိပါနိုင်ငံသားစစ်စေးကပ္ပားရဖို့အတွက်လူဝင်မှုကြီးကြပ်ရေးဌာနမှာရှောက်ထားပြီးရမယ်မရဘူးဆိုတာကတည်ဆဲဥပဒေပေါ်မှာမူမတည်ပဲသက်ဆိုင်ရာတာဝန်ခံအရာရှိတွေပေါ်မှာမူတည်နေတယ်လို့ပြောဆိုကြပါတယ်အထူးသဖြင့်တော့အိန္ဒိယတရုတ်စတဲ့နိုင်ငံသားအမျိုးနွယ်သွေးနှောနေတယ်လို့သတ်မှတ်ခံရသူတွေအနေနဲ့ပိုပြီးအခက်အခဲဖြစ်ကြတဲ့အကြောင်းကိုလည်းဆက်ဆိုးရအဆက်ဆက်မှာကြားနေရပါတယ်။မြန်မာနိုင်ငံမှာနိုင်ငံသားစစ်စီကတ်ရှိမှခရီးသွားရတဲခိုရတာလွယ်ကူသလိုပညာရေးနဲ့အလုပ်ကံရရှိရေးတွေမှာလည်းဒီကပ္ပားကအရေးပါလာပါတယ်။ဒါကြောင့်နိုင်ငံသားသွေးနှောပြီးတော့နိုင်ငံသားစစ်စီကတ်ပြားမရှိတဲ့လူငယ်တွေအတွက်ဆေးဘက်ဆိုင်ရာပညာလိုအစင်းမြင့်ဤပညာသင်ခွင့်မရကြတဲ့ဖြစ်ရပ်တွေအများအများရှိတယ်လို့ပဲနိုင်ငံကူးလက်မှတ်လည်းမရနိုင်တဲ့အတွက်ပြည်ပနိုင်ငံတွေကိုသွားလာခွင့်မရတဲ့ဖြစ်ရပ်တွေရှိနေပါတယ်။အခုလည်းနိုင်ငံသားစစ်စီကပြမရတဲ့အခက်အခဲကိုကိုယ်တိုင်ကြုံရတဲ့လူတချို့ကပြောလာကြပါတယ်။အဲ့ဒီဖြစ်ရပ်မျိုးကိုစာရေးဆရာဟာဂျူလီကတာရဲ့ဆယ်တန်းကျောင်းသူသမီးတဦးလည်းကြုံတွေ့နေရပြီးဒါနဲ့ပတ်သက်လို့ဆရာဟာဂျူလီကအခုလိုပြောပြပါတယ်။
ကျွန်တော်သမီးငယ်ကသူဒီနှစ်ဆယ်ခန်းဖြည့်မယ်ခုတည်းတော့မပုံငယ်ကတော့မရှိဘူးပေါ့ဗျာသမွဲဖြည့်ကြလည်းနှီးနေပြီခက်ခဲတွေကဘာတွေဖြည့်ဦးမယ်တော့မပြောတတ်ဘူးပေါ့မပုံငယ်လောက်ထားတာ၄နှစ်ရှိပြီပေါ့အခုတည်းတည်းမရတာဘယ်လိုလဲဆိုတော့ကျွန်တော်တိုင်းဦးစီးမှုနဲ့သွားတွေ့ပါလားတဲ့ဘာဖြစ်လို့တော့ဆိုတော့တွေးနှောနေတယ်ပေါ့တွေးနှောတယ်ဆိုတာကျွန်တော်အဖေကမွတ်စလင်ပြဟုတ်အဲကျွန်တော်အမေကဗမာပေါ့နော်ကျွန်တော်ယောက်ျားမတရုတ်ဆက်တယ်အဲတော့တွေးနှောတယ်ဆိုပြီးမှတွေးရမှာတော့ဆယ်ပြားဘုလို့ဝယ်ပါတော့ကကျွန်တော်သမီးကြတော့လေအဲတော့တွေးနှောတယ်ဆိုပြီးကျွန်တော်တိုင်းဥစည်းမှုနဲ့သွားတွေ့ခိုင်းတယ်ဘာဖြစ်လို့သွားတွေ့ရမှာလဲဆိုတော့ဒီပြည်တရုတ်ကလားတွေသွားတွေ့တယ်တဲ့ကတာအဲသွားတွေ့တော့ဘာဖြစ်လဲဆိုမြန်နေတဲ့သွားမတွေ့ရင်ဟောဆိုသွားမတွေ့ရင်ကြားတယ်ပေါ့ဥပဒေရသွားတွေ့ရမယ်လို့ပါလားလို့မောင်ရောသွားတွေ့ရမယ်ဆိုတာဥပဒေရတော့မပါဘူးတဲ့အဲ့လိုပဲသွားတွေ့ရင်မြန်တာဗောတဲ့မနစ်ကကြတော့သုံးကောက်ချိုးလို့ခေါ်တဲ့ကပ်ပေါ့တိုင်းရင်သားလည်းမဟုတ်ဘူးပေါ့သူကနိုင်ငံသားသားလည်းမဟုတ်အဲ့ဒီကြားထဲမှာသေးတဲ့သုံးကောက်ချိုးကပ်ကိုကျွန်တော်သမီးကိုထုတ်ပေးတယ်အဲ့ဒါကျွန်တော်မယူနိုင်ဘူးအဲ့ဒါကျွန်တော်ဘိုးစင်ပေါင်းဆိုကတားမှာမွေးကတားမှာကြီးမထုတ်နိုင်ဘူးဆိုတဲ့ကကြတော့ဒီတိုင်းထားလိုက်ရောပေါ့ဗျအဲ့ဒီမဲ့သူနစ်လေပိုင်းလောက်ကြတော့ခေါ်တယ်ဗျအဲ့ဒါကိုထုတ်ပေးပါပေါ့ထုတ်ပေးပြီးရင်ကြည့်သူတိုင်းမှုကိုပြောပြီးမှနိုင်ငံသားစစ်စေးကအစ်အရောင်းလုပ်ပေးရမယ်အဲ့ဒါနဲ့ကျွန်တော်အဲ့ပတ်ထုတ်ပြီးမှကျွန်တော်ပြန်အပ်တဲ့အနေနဲ့အပ်ပေးရတာပေါ့အဲ့ဒါအခုချိန်ထိဘာမှမကြတော့တာလားအဲ့သုံးကောက်ချိုးလည်းပြောက်အဲ့နိုင်ငံသားစစ်စေးကလည်းမရပါတော့ကျွန်တော်အကိုရဲ့သားသမီးလည်းမရအောင်အဲ့တော့ကျွန်တော်စဉ်းစားတဲ့အရင်တော့သူတို့ခိုင်းတဲ့အတိုင်းတိုင်းဦးစီးမှုနဲ့သွားတွေ့လိုက်ရင်အများများရမှာပေါ့နော်အဲ့လိုရှိနေတာကတားပါ
စာရေးစရာဟာကျူပြီးမှသူအပါဝင်ကြံမိသားစုဝင်တွေအားလုံးနိုင်ငံသားစစ်စီကပ္ပားရထားပေမဲ့သမီးငယ်အတွက်အခုလိုခက်ခဲကြံ့ကြနေတာပါလက်ငွေအမြောင်များပေးနိုင်တဲ့အိန္ဒိယတရုတ်နယ်ဝါတွေအတွက်တော့နိုင်ငံသားစစ်စီကပ္ပားရဖို့မခဲယဉ်ဘူးဆိုတဲ့အကြောင်းတွေလည်းဆရာဟာကျူလီကပြောပြပါတယ်ဒီလိုပါပဲကတာမြို့မှာနေထိုင်တဲ့သားသမီး၈ယောက်ရဲ့ဖခင်တဦးကလည်းသူ့သားသမီးတွေထဲမှာ၅ယောက်အတွက်ငွေပေးပြီးမှတ်ပုံတင်လုပ်ပေးနိုင်ခဲ့တယ်လို့ကျန်နေတဲ့သားသမီးတွေမှတ်ပုံတင်ရအောင်လဲငွေစုနေတယ်လို့ပြောပါတယ်
။သားသမီး၁၀ယောက်ရှိတယ်။သားသမီးကြီးကအသက်30ကျော်ပေါ့နော်။သူကလည်းလေးကောက်ပဲမတိုင်ဘူးပေါ့နော်။အဲဒီကမှသူတို့ငွေပုံတင်တပွေးကိုခေါ်တယ်လေ။ဒီကျွန်တော်တို့တွင်းနှောတွေပေါ့နော်။အဲဒီကမှရတာ။ဒီကတော့ဒီကတွင်းနှောလို့ရကျွန်တော်တို့မလုပ်ကြရလေ။ကျွန်တော်တို့ကိုးပွားတွေကအစ္စလာမ်ပါပဲပေါ့နော်။ဘာသာဗုဒ္ဓဘာသာပါလေ။ကျွန်တော်ကအင်တော်တိုင်မှာဗုဒ္ဓဘာသာဆောင်းလိုက်တယ်။သားသမီးတွေတာမှာကဟိုကြံ့ကြနေတာလေ။လေးကောက်ပဲမတိုင်ရမှသူတို့လုပ်ပြီးရ။ဒါကနှစ်ပေါင်းပေးရတယ်ကွ။ကျောက်ကတောင်းပေးရတယ်။ဒီကတော့တော့အထက်ကိုလည်းပြေးရမှာတဲ့။အဲ့လိုပြောပြီးမှတောင်းတော့ခင်ဗျ။ရုပ်ောက်ပဲမတိုင်ရတော့ပြီးတော့ဒီအကုန်လုံးတင်ပြတွင်းနှောတွေပေါ့နော်။အဲ့ fix number ဒါဝင်အကုန်လုံးလို့စောင်းတောင်းတယ
်။နိုင်ငံသားလူမျိုးနွယ်ဝင်နေတဲ့သွေးသားတော်ဆက်သူတွေကိုနိုင်ငံသားစစ်စီကပြားထုတ်ပေးဖို့ခက်ခဲကြံ့ကြာတတ်တယ်လို့နိုင်ငံရေးလှုပ်ရှားမှုနဲ့အကျဉ်းချပြီးပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းတချို့ကိုလည်းနိုင်ငံသားစစ်စီကတ်ထုတ်မပေးတဲ့ဖြစ်ရပ်တွေရှိနေပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာနိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးဥပဒေမှာဘလို့ပြဋ္ဌာန်းထားလဲဆိုတာနဲ့ပတ်သက်လို့ဥပဒေအကြံပေးရှေ့နေတဲ့ဦးဖြစ်တဲ့ဦးရောဘတ်ဆန်းအောင်ကိုမေးကြည့်ပါတယ်
။တိုင်းရင်းသားတွေနဲ့မျိုးနွယ်စုတွေကမွေးရပါနိုင်ငံသားဖြစ်တယ်လို့မြန်မာနိုင်ငံသားဥပဒေမှာဆိုတယ်။ဥပမာခုနကမှနိုင်ငံသားမိဘနှစ်ပါးမွေးတဲ့သူတွေနိုင်ငံသားနဲ့အဲ့နိုင်ငံသားမိဘနှစ်ပါးမွေးတဲ့သူတွေနိုင်ငံသားနဲ့နိုင်ငံသားပြုခွင့်ရတဲ့မိဘနှစ်ပါးမွေးတဲ့သူတွေ ကျွန်တော်တို့ကဂါကြီးမှာဆိုရင်အဲ့နိုင်ငံသားမိဘနှစ်ပါးမွေးတဲ့တားတပင်းတွေနဲ့နိုင်ငံသားအဲ့နိုင်ငံသားတားမှုပြုခွင့်ရတဲ့မိဘနှစ်ပါးမွေးတဲ့သူတွေဆိုပြီးတော့ရှိတယ်အားလုံးပေါင်း 670ရှိတယ်ပေါ့နော်ဒီနိုင်ငံသားဖြစ်တဲ့စကားနဲ့ပတ်သက်ပြီးတော့အဲ့တော့အဲ့ဒီဥပဒေတွေအားလုံးမှာဘာသာရေးနဲ့ပတ်သက်လို့ရှိရင်ဘာမှပြဋ္ဌာန်းချက်မရှိဘူးပေါ်စီဘုံအခြေခံဥပဒေပုံမှန်300လေးတဲ့ခွန်းထဲမှာဆိုရင်နိုင်ငံတော်ဟာဘယ်သူ့ကိုမှမဆိုဥပဒေအရာမှာဒဏ်တူညီမျှအခွင့်အရေးရှိစေရမယ်လို့ဆိုရ ထိုပြင်ဥပဒေရဲ့အကာအကွယ်ကိုလည်းဒဏ်တူညီမျှစွာရယူပိုင်ခွင့်ပေးရမယ်လို့ဆိုရင်ထိုနည်းတူစွာပဲဒီကိုယ့်ရဲ့သမဂ္ဂလူ့ခွင့်ကြီးညာစရံအပိုက်ဆံကားမှာတိလူတိုင်းဒီနိုင်ငံတကာနိုင်ငံသားဖြစ်ခံယူခွင့်ရှိသည်တဲ့အဲဒီတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့လူ့ခွင့်ကြီးညာစရံကကြက်တန်းတာရောရက်ွယ်ပြူနေရလေကြတယ်
တော်ရရှိများစစ်အစိုးရသတင်းစာတွေမှာအတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးမကြာခဏဖော်ပြလေးရှိတာတွေ့ရပါတယ်။ဒါပြင်ပြီးခဲ့တဲ့သတင်းပတ်တွေတုန်းကစစ်စလန်နိုင်ငံဂျနီဖာမြို့မှာကျင်းပခဲ့တဲ့လူခွေကောင်စီဆွေးနွေးပွဲမှာလည်းမြန်မာနိုင်ငံမှာလူခွေချိုးဖောက်မှုမရှိဘူးလို့စစ်အစိုးရကိုယ်စားလှယ်တွေကအတည်လင်းပြောဆိုကြပါတယ်။ဒါပေမဲ့အခုလိုမျိုးနိုင်ငံသားဖြစ်ခွင့်မှာအပြည်ပြည် ြတာတော့မတွေ့ရတဲ့အတွက်တင်ပြလိုက်တာပါ။